င်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အတွက်ပထမဆုံးတင်ပြချင်တာကတော့ကလောစီပင်ကဝန်ထမ်းတွေရိုင်းဆိုင်တာတိုင်ကျင်လို့ပါဆိုပြီးတော့ရှမ်းပြည်နယ်ကလောမြို့ရက်ကွက်၅ကမြို့ကန်တွေစုပေါင်းရေးသားပေးပို့လာတဲ့စာပါဒီကလောရက်ကွက်၅မှာအခွန်လာကောက်တဲ့စီပင်ဝန်ထမ်းအမျိုးသမီးနှစ်ဦးကအခွန်လာကောက်တဲ့အခါတိုင်းမှာပတ်စံကိုပို့တိုးပြီးကောက်နေလို့ပါတဲ့ကျွန်တော်တို့ကမနစ်က6လပိုင်း9လပိုင်းလောက်မှာစပြီးတော့တတိထားမိတာပါအဲ့ဒီဝန်ထမ်းအမျိုးသမီးနှစ်ဦးကလာတိုင်းရေခွန်ကိုမတရားတိုးကောက်လာတာပါတဲ့အခုလ4000ကျတယ်ဆိုရင်နောက်လာကျတော့9000 11000လောက်ဖြစ်သွားပါတယ်တဲ့ဒါကိုသေချာမေးရင်လဲရေးရရရမဖြေပဲအထက်ကဘတ်ဂျက်ကြောင့်မကျေနပ်ရင်ရုံးကိုလာခဲ့ဆိုပြီးတော့မချေမငံရိုင်းရိုင်းဆိုင်ဆိုင်ပြောပါတယ်တဲ့ကျွန်တော်တို့ကဖက်ပြိုင်ပြီးရန်ဖြစ်လို့မသင့်တော်တာကြောင့်သူတို့တောင်းတဲ့အတိုင်းအမြဲပေးနေရတာနှစ်တဝက်နေပါရှိနေပါပြီဒါနဲ့ပတ်သက်လို့ကျွန်တော်တို့ရက်ကွက်ကလူတွေရုံးကိုသွားပြောပေမဲ့လဲအထက်လူကြီးကစစ်ဆေးပေးမယ်လို့ပြောပြီးဘာမှထူးခြားမလာပါဘူး။ဒါကြောင့်ရက်ကွက်ထဲမှာမောက်မောက်မမာနဲ့အခွန်တွေကိုလိုသလိုကောက်နေတာတွေကိုသီးမခံနိုင်တော့တဲ့အဆုံး RFA ကိုအခုလိုတင်ပြရခြင်းဖြစ်ပါတယ်။သက်ဆိုင်ရာတာဝန်ရှိလူကြီးတွေအနေနဲ့ဒီဝန်ထမ်းတွေကောက်တဲ့ငွေစည်ရင်းကိုသေချာစစ်ဆေးပေးဖို့နဲ့ရက်ကွက်ထဲမှာမချေမငံပြောတာဆိုတာတွေကိုသိရှိစင်ကြင်ပေးစေလို့ကြောင်းတင်ပြခြင်းပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်။အခုတစ်ခါတင်ပြကြနာကတော့ရန်ကုန်မှာမှတ်ပုံတင်လဲဖို့တွားရင်ကြုံခဲ့ရတာတွေကို RFA ရဲ့ Facebook Messenger ကနေရင်ဖွင့်ပြောပြလာတဲ့စာပါရန်ကုန်တိုင်းတောင်ကလာပါမြို့နယ်လဝကရုံးမှာကြုံခဲ့တာလို့ပြောပါရယ် February လနောက်ဆုံးပတ်ထဲမှာကျမအမျိုးသားမှတ်ပုံတင်လဲဖို့တွားတာစိတ်ပြက်ပြီးတော့ပြန်လာရပါတယ်တဲ့ကျမအမျိုးသားက passport လုပ်ဖို့အတွက်သူ့မှတ်ပုံတင်မှာဓာတ်ပုံပြက်နေတာကိုလဲမလို့တွားတာပါအဲ့ဒါကိုသသိန်းခွဲပေးရမယ်လို့ပြောပါရယ်တဲ့မပုံတင်လဲတာကဈေးနှုန်း3မျိုးရှိတယ်ဆိုပြီးတော့ပြောပါရယ်ဒီ1000ကျွဲ5000 3000ကျွဲဆိုပြီးတော့ရှိတာပါတဲ့သူတို့ပြောတာတော့5000တန်က passport လုပ်လို့မရဘူးဒီခရီးသွားတာအလုပ်လုပ်တာပဲရမယ်တဲ့3000ကျွဲကြီးကြတော့ကျမတို့ကအဆင်ပြေတဲ့သူတွေလည်းမဟုတ်တော့မလုပ်ခဲ့တော့ပါဘူးနေလာတဲ့တက်တန်းတစ်လျှောက်လဲဒီလိုမျိုးမပုံတင်3 4မျိုးရှိတယ်ဆိုတာတခါမှမကြဘူးပါဘူးဒီအကြောင်းကိုတာဝန်ရှိသူတွေကိုသိစေချင်လို့ပါဆိုပြီးတော့ရင်ဖွင့်ပြောပြလာတာပါစာပေးပို့သူကလုံခြုံရေးအရာအကောင့်နံပါတ်ကိုမဖော်ပြပါနဲ့လို့တောင်းဆိုထားပါတယ်ရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေ၊အမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပို့လို့ရပါမယ်ခင်ဗျာ
။အခုဆက်ပြီးတော့ရှမ်းပြည်နယ်မူဆယ်မြို့မှာမီတာကရက်လွန်ကြီးပေးရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြို့ကန်တအူးပေးပို့လာတဲ့စာကိုတင်ပြခြင်းပါတယ်။RFA ရှင်ကျမကမူဆယ်ကပါမူဆယ်မှာလျှက်စစ်ရုံကမီတာကဆောင်ခိုင်းရင်ကျမတို့ဆောင်ပါတယ်လောက်ကုန်တဲ့အချိန်မီတာသွားဆောင်ပြီးဆိုရင်ရက်လွန်ကြီးတောင်းပါတယ်အရင်ခေတ်ကဆိုရင်တစ်လပိုင်းအတွက်မီတာကနှစ်လပိုင်းမှာဆောင်ရပါတယ်အခုကအဲ့လိုမဟုတ်ဘဲနဲ့အခုစာရွက်လာပေးအခုဆောင်ခိုင်းတာပါတဲ့ကျမတို့ကမပြေလည်တော့လောက်ကုန်မှာသွားဆောင်ရင်ရက်လွန်ကြီးပေးခိုင်းပါတယ်ပြီးတော့ကျမတို့ကအိမ်ငားတဲ့သူတွေဆိုတော့လောက်ကုန်မှာပတ်စံရပါတယ်ခေတ်ကမကောင်းတော့အလုပ်တွေမဖြစ်တာကြောင့်အိမ်ငားနေရတာပါကျမကရက်လွန်ကြီးမပေးရအောင်ပြောတော့ဆေးမတွေကအထက်ကခိုင်းတာအထက်ကိုသွားပြောဆိုပြီးတော့ငေါငန်းပြီးတော့ပြောပါတယ်တဲ့ဒီအကြောင်းနဲ့ပတ်သက်လို့ပေးစာအစီအစဉ်မှာတင်ပြပေးပါနာမည်ကိုတော့မပြောပါနဲ့ဆိုပြီးတော့ပေးပို့လာတာပါရှင်အခုတခါရန်ကုန်မြို့ဗဇွန်တောင်နှစ်ရက်ကွက်မှာနေ့စဉ်မြင်တွေ့ခံစားနေရတဲ့အဖြစ်မှန်တွေကိုရင်ဖွင့်ပြရစေဆိုပြီးတော့ရက်ကွက်နေပြည်သူတဦးပေးပို့လာတဲ့စာကိုတင်ပြပါမယ်ရန်ကုန်မှာလျှက်စစ်မီကနေ့စဉ်အချိန်မှန်အနည်းဆုံး 4-5 နာရီအဖြတ်ခံနေရချိန်မှာမိဆက်တံတွေမိခိုးနှံ့တွေအပြင်စီးပွားပြတ်တဲ့အချိန်တလန်းဝင်တလန်းထွက်လော့စပီကာတွေအကျယ်ကြီးဖွင့်ပြီးတော့ဒီသားငါးတွေဟင်းသီးဟင်းရွက်စုံတွေကအစအသီးအနှံအစုံစုံစုံလင်းလင်းရောင်းနေကြတာတွေ့ရတော့ယထာစီပီခရီးထွက်နေရတယ်လို့ခန်းစားမိပါတယ်တဲ့စောက်ဝနေရေးကြက်တဲလာချိန်မှာဈေးဆိုင်တွေလည်းလမ်းဘေးပလက်ဖောင်းမှာစီစီကားကားပေါ်လာပြန်ပါတယ်တချိန်တည်းမှာပဲပတ်ဝန်းကျင်ညဉ့်ညမ်းတာစီကက်မဲ့အမိုက်ပစ်တာအလူငွေကောက်တာတွေအပြင်ခိုးဝက်လူရက်နေတာတွေကိုလည်းကြားနေမြင်နေရပါတယ်ကျွန်တော်အနေနဲ့အခုအချိန်မှာခါးစည်းခံနေရတဲ့လူမှုဒုက္ခအဝဝကနေအမြန်ဆုံးလွတ်မြောက်နိုင်ဖို့ဆန္ဒပြုရင်း RFA ကနေတဆင့်ရင်ဖွင့်လိုက်ပါတယ်ဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်